ရှင်းနေဦးကွန်နီလှုပ်ချံတပြခံရတာတလတင်းတင်းပြစ်ပြီးဖြစ်ပေမဲ့လို့ဖမ်းမိထားတဲ့တရားခံတွေလွတ်မြောက်နေတဲ့သူတွေနဲ့ပတ်သက်လို့တရားဥပဒေကြောင်းအရတရားစွဲဆိုနိုင်ဖို့တရားရုံးတင်တာမကဒီတင်တာတွေကိုမတွေ့ရသေးတဲ့အတွက်တရားစီရင်ရေးအပိုင်းမှာပွင့်လင်းမြင်သာမှုရှိပါမလားလို့ဒီမြန်မာနိုင်ငံရှင်းနေများကွန်ရက်တာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်လေစိတ်လိုလူမြင်ခွင်းမှာအသက်ခံရတဲ့အမှုပေါ်စေခိုင်းသူတရားခံအစ်စ်မှန်ပေါ်ပေါက်ရေးဘလို့ကင်တွယ်စစ်ဆင်းနေတယ်ဆိုတာပြည်သူကိုအချိန်နဲ့တပြေးညီရှင်းလင်းဖို့ကိုလည်းဒီလူငယ်ကွန်ရက်ကတောင်းဆိုလိုက်ပါတယ်အသေးစိတ်ကိုတော့မတ်စုမွန်ကတင်ပြပေးပါမယ်ရှင
်ဟုတ်ပါတယ်ပြန်ကြားရေးဝင်ကြီးပါပါဝင်တဲ့နိုင်ငံတော်အစီအစဉ်နဲ့တွားခဲ့တဲ့ပြင်ပခီးစဉ်ကအပြန်ရန်ကုန်နိုင်ငံကလေစိတ်လိုလူစီကားတဲ့နေရာမှာဥကောင်းကိုတနက်နဲ့တစ်ပစ်ပြီးလှုပ်ကြံတက်ဖြတ်ခံရရတဲ့ NND ပါတီရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှေ့နေကြီးဥကိုနီလှုပ်ကြံတက်ဖြတ်ခံရမှုနဲ့ပတ်သက်လို့ကိုယ်တိုင်ပြစ်တက်ခဲ့သူအပါအဝင်ကြံရပါတွေကိုဖမ်းဆီးပြီးစုံစမ်းစစ်ဆေးနေတယ်လို့ပြည်ထောင်စုဝန်ကြီးဌာနကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ဒါပေမဲ့လို့ January 29ရက်နေ့ဥကိုနီတင်ဆောင်ခဲ့တဲ့နေ့ကနေစလို့တနက်နဲ့ပြစ်သူအပါအဝင်ဖမ်းဆီးစစ်ဆေးနေတဲ့သူတွေနဲ့ပတ်သက်လို့တရားဥပဒေကြောင်းအရဆက်လက်အရေးယူနိုင်မှုတရားစွဲဆိုတရားရုံးတင်နိုင်မှုအရေးလှုပ်ဆောင်တာတော့အခုထက်ထိမတွေ့ရသေးဘူးလို့မြန်မာနိုင်ငံရှိနေများကိုရဲ့ဥဆောင်အဖွဲ့ဝင်တရားလွှတ်တော်ရှင်နေဦးရောဘတ်ဆောင်ကအခုလိုပြောပါတယ်
အဲ့တော့ဒီမို့ကဂျန်နရီလ29ရက်နေ့ဖြစ်တယ်အဲ့ဒီနေ့ပဲစီရင်ကိုစဖမ်းတယ်စီရင်ကိုစဖမ်းပြီး12နိုင်ကြာ3နိုင်နေကြတော့အောင်စော်ဝင်းကိုဖမ်းတယ်တော့အဲ့ဒီနောက်ပိုင်းမှာဆင်းငယ်ချင်းကစီရဒူရူဘာရူစာကြည့်ဖမ်းလာလေအဲ့တော့ပြီးလို့ရတဲ့အမှုဆုံးပြည်ကံကပြည်ရန်ထိုက်တာဆိုတော့ရမနပ်ပတ်ပြီးပါမယ်အဲ့တော့ရမနပ်ပတ်ပြီးပါမယ်ဆိုရင်ရမနပ်ပတ်ကိုနဆိုင်ရှိရဲ့ဆိုတော့ဖတ်တဲ့ဒီနေ့ရုံးတင်နေမှာအဲ့တော့ရုံးတင်တဲ့အစ်င့ကိုလည်းပဲကျွန်တော်တို့မကြားသိရဘူးနော်အောင်းဝင်းတိုင်းကိုလက်ခံမမိဘူးဆိုရင်သူ့ကိုတေးခံရင်းမှုဖွင့်သလားဘာမှမသိရဘူးနော်တရေလာဆရာကြီးတရင်တော့ကျပြီးနေတာမသိရဘူးအဲ့တော့သူမင်းမြင်လာမှုလုံးဝမရှိသေးနဲ့ဒီအမှုကိုတောင်းရနေတယ်လို့ပဲကျွန်တော်တို့ကပြောနေတယ်။ဥပဒေနဲ့အညီဆောင်ရဲ့ဆိုတော့ကျွန်တော်တို့ဒီထိကြားသိရနိုင်တဲ့အချက်နဲ့တစုံများမရှိဘူးခင်ဗျာ။
ပြည်သူတွေရဲ့နေစဉ်လူနေမှုဘဝလုံခြုံရေးတာဝန်ယူထားတဲ့ပြည်ထောင်စုအနေနဲ့လည်းအခုလိုမျိုးလေးစိတ်လူမြင်ကွင်းမှာတနက်နဲ့ပြစ်ခတ်ခဲ့တဲ့အကြမ်းဖက်လုပ်ရက်နဲ့ပတ်သက်လို့စေခိုင်းသူတရားခံအစ်စ်မှန်ပေါ်ပေါက်ရေးဘလို့ကင်တွယ်သွားမလဲဆိုတာလူငယ်တွေကစောင့်ကြည့်နေကြောင်းလဲဥကိုနီရဲ့တလားပြေကြေညာချက်ကိုရန်ကုန်လူငယ်ကွန်ရက်ကဒီကနေ့ထုတ်ပြန်ပါတယ်။သက်ဆိုင်ရာတာဝန်ရှိတဲ့သူတွေအနေနဲ့တရားခံအစ်စ်မှန်တွေကိုဖော်ထုတ်ပြီးထိထိရောက်ရောက်အရေးယူပေးနိုင်ဖို့ကိုလည်းတောင်းဆိုပါတယ်လို့ရန်ကုန်လူငယ်ကွန်ရက်ဥက္ကဋ္ဌမတ်တင်စာရှင်လဲကြီးကပြောပါတယ်
ကျွန်တော်တို့ကတော့မျောမှန်းထားတာချက်တောင်ပို့ပြီးတော့စိတ်ပြက်ဖွယ်ရအကျိုးတောင်းစီတော်မှုမရှိတဲ့သုံးသက်ချက်တွေဖြစ်နေတာဆိုတဲ့အခါမှာကျွန်တော်နဲ့တူရေပေါ်မှာအမှုပေါ်လျောက်အောင်ကာကွယ်ပြောဆိုတာဖြစ်တဲ့သုံးသက်ချက်တွေဖြစ်နေတာမျိုးလည်းကျွန်တော်တို့ညီရတယ်ဒီပြက်ကြောင့်လို့ကျွန်တော်ထွက်မှန်ပြီးတော့တိုက်တွန်းလိုတာကဒီဖြစ်ရအပေါ်မှာပေါ့နော်တာဝန်ယူမှုတာဝန်ခံမှုပို့ပြီးတော့ပြည်ပြည်နဲ့လှုပ်ဆောင်စီလိုရဲနောက်တစ်ခုကပွင့်လင်းမြင်သာမှုအပြင်နဲ့ပြည်ပြည်ကိုပုံစံတစ်သက်ထုတ်ပြန်မှုမျိုးပြုလုပ်ပေးသွားဖို့ဆိုတာမျိုးလည်းကျွန်တော်တို့ထပ်မံညွှန်းနေပါတယ်ရှင
်ဥကိုနီရဲ့လူတက်မှုမှာကျူးလွန်သူတွေဟာလူငယ်သဘာဝအရာပုံကိုရေးမကျေနပ်ချက်ကြောင့်တက်ဖြတ်ရတာပါဆိုတဲ့စကားရက်နဲ့လူငယ်တွေအပေါ်ပုံဖြတ်ပြောဆိုခဲ့တဲ့အပေါ်လဲလူငယ်ကွန်ရက်အနေနဲ့ပြင်းပြင်းထန်ထန်ကန့်ကွက်ရှုံချတယ်လို့မတ်တင်စာရှင်လဲကြီးကပြောပါတယ
်။ဒီမှာနိုင်ငံကလူငယ်တို့အနေနဲ့အကြမ်းဖက်မှုကိုလုံးဝလက်မခံဘူးဆိုတာမျိုးကိုကျွန်တော်တို့တိကပေါ်လင်းစင်လူတွေနောက်တစ်ခုကတော့ပို့ပြီးတော့ကျွန်တော်တို့ဒီထုတ်ပြန်ချက်ဖြစ်ဖို့အတွက်ကိုတွန်းအားပေးထားတဲ့အချက်ကတော့ဒီလိမ့်ဝင်ကြီးဌာနရဲ့တင်စာရှင်လဲပွဲမှာပေါ်ပြတုံးဆွဲထားတဲ့အကြောင်းအရာတွေဖြစ်ပါတယ်။ဒီကအားဖြင့်တော့ယူလုံးနဲ့တရားခံနေတာလူငယ်တဘာဝသူတို့ရဲ့ရှင်မင်းနိုင်ရင်နဲ့ဖြစ်စဉ်မဲ့သူတို့မျိုးလုံးကြရဲ့ကျွဲပုံစံမျိုးအထူးကတမတို့ခံစားရရတော့လူငယ်ဆိုတဲ့ဟာကိုတုံးသွားတယ်လူငယ်အသက်ရမဟုတ်ဘူးဆိုတာလူတိုင်းသိကြပြီနဲ့အဲဒီလိုမျိုးလူငယ်လို့တုံးတုံးသွားခြင်းအဖြစ်တိတ်ဒီလိုအနေမှာခင်မအမြင်မှာပေါ့နော်အော်လူငယ်လို့သိကြတာဆိုရဲအထင်မြင်နေပုံမှန်ဖြစ်ခံရရသူတို့ခံစားရတဲ့ကတောက်တမတို့မျိုးထုတ်ပြန်လို့တမတို့ကြိုးစားကြတာဖြစ်ပါတယ
်နောက်ဥကိုနီတက်ဖြတ်ခံရမှုနဲ့ပတ်သက်လို့လူအတိုင်းဝိုင်းအချင်းချင်းကြားအမုန်းပွားစေမဲ့စကားတွေအကြောင်းအရာတွေနဲ့ပြည်သူလူထုကြားမှာဖြန့်ဝေလှုပ်ဆောင်နေတာတွေကိုတာဝန်ရှိတဲ့သူတွေအနေနဲ့ထိရောက်စွာအရေးယူဟန်တာပေးဖို့ကိုလည်းလူငယ်ကွန်ရက်ကတောင်းဆိုပါတယ်။ဥကိုနီလှုပ်ကြံတက်ဖြတ်ခံရမှုနဲ့ပတ်သက်လို့ပြည်ထောင်စုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးကိုယ်တိုင်ဦးဆောင်ပြီးသတင်းစာရှင်းလင်းပွဲပြုလုပ်တရားခံပေါ်ပေါက်နိုင်ရေးဆောင်ရွက်ချက်တွေကိုရှင်းလင်းခဲ့ပေမဲ့လို့ပြောဆိုချက်တွေနဲ့ပတ်သက်လို့ဝေဖန်မှုကထွက်ပေါ်နေနေဖြစ်ပါတယ်။တက်မတော်ဘက်ကရခိုင်အရေးသတင်းစာရှင်းလင်းပွဲအတွင်မှာလည်းဥကိုနီလှုပ်ကြံခံရမှုနဲ့ပတ်သက်လို့တက်မတော်ဘက်ကပူးပေါင်းဆောင်ရွက်နေပါတယ်လို့ထည့်သွင်းရှင်းလင်းသွားခဲ့ပါတယ်ရှင်။